ဝန်စားစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးမယ်လူ့အခွင့်အရေးအခြေအနေဟာကောင်းမွန်လာတာမဟုတ်ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကသုံးသပ်ပါတယ်အရင်အစိုးရဟောင်းတွေထားခဲ့တဲ့အငွေစိုးကိုဆက်ခံရရှိတဲ့ NLD အစိုးရဟာမနိုင်တဲ့ဝင်ကိုထားရတယ်လို့ဖြစ်နေပါတယ်လူ့အခွင့်အရေးအများဆုံးချိုးဖျက်တဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေအပေါ် NLD အစိုးရဩဇာမညောင်းတာကိုထောက်ပြကြပါတယ်2016မှာလူ့အခွင့်အရေးချိုးဖျက်မှုတိကျတာများလာတယ်လို့ပြည်တွင်းအရတားအဖွဲ့73ဖွဲ့ပါဝင်တဲ့လူ့အခွင့်အရေးမှတ်တမ်းခွင့်ရကလည်း February 10ရက်နေ့တုန်းအစည်းအဝေးခါစားမှာပေါ်ပြပါတယ် Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ October 31ရက်နေ့တုန်းအစည်းအဝေးခါစားကိုတော့တမရယုံကညင်းဆူထားပြီးဖြစ်ပါတယ်ဒါပေမဲ့လောလောဆယ်အငင်းပွားနေရတာကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံရဲ့ February 3ရက်နေ့တုန်း53မျက်နှာflash report ရုပ်ချင်းအစီရင်ခံစာဖြစ်ပါတယ်။ဒေါ်စန်းစုကြည်ကတယ်လီဖုန်းဆက်ပြီးတုံ့ပြန်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့သတင်းထုတ်ပြန်ပြီးရှင်းလင်းတာမျိုးလည်းလုပ်ပါတယ်
။ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှဒေါ်စုဥက္ကဋ္ဌဖြစ်ပြီးလေးလကျော်မှရခိုင်ပြည်နယ်မြောက်ပိုင်းကိုမူဆလင်နဲ့နှက်ကန်တစုကဝင်တိုက်လို့ဝန်ထမ်းအချို့တည်ဆုံးပါတယ်။ဗမာဆိုရဘက်ကတုံ့ပြန်တဲ့အခါမှာဘင်္ဂလီရိုဟင်ဂျာများပြားဘင်္ဂလားဒေ့ရှ်ဘက်မှဝင်ရောက်ခိုလုံကြပါတယ်။2016အောက်တိုဘာ9ရက်ကစပြီးဘင်္ဂလားဒေ့ရှ်ကိုဝင်ရောက်လာသူ200ကျော်ကိုကုလသမဂ္ဂဒုက္ခသည်ယုံကအဖွဲ့ဝင်4ဦးက2019ဇန်နဝါရီလမှာတွေ့ဆုံမေးမြန်းပြီးဖေဖော်ဝါရီ3ရက်မှာအစီရင်ခံစာထုတ်ပါတယ်။ဝင်ရောက်ခိုလုံသူ66000ရှိမယ်လို့ခန့်မှန်းတဲ့အထက်က200ကျော်ကိုရွေးပြီးမေးမြန်းပါတယ်။ဂျိုရူးကရိုက်တဲ့တပ်ပေါင်း MST လူ့အခွင့်ရေးအဖွဲ့လူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားကုလအစီရင်ခံစာကိုကိုးကားတယ်လို့ဆိုပါတယ်။
မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူဒတ်မှုဗတိမှုလူရဲ့ဖြစ်စည်းမှုနဲ့အခြားအကြမ်းဖက်မှုတွေကိုတွဲဆုံမေးမြန်းသူ200ကျော်ကတက်သေးထွက်ဆိုတာဖြစ်ပါတယ်။မွတ်စလင်လက်နက်တိုက်တစုရဲ့တိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်10ဦးသေဆုံးတာကိုအကြောင်းပြပြီးအစိုးရတပ်ကနည်းမြေရှင်းလင်းရေးလုပ်ပါတယ်။ဒီကိစ္စကိုကုလသမဂ္ဂလူ့အခွင့်ရေးရုံးကဝေဖန်တဲ့အခါဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မတီကိုဒီဇင်ဘာ1ရက်နေ့မှာဖွဲ့စည်းပြီးရပောင်း60အတွင်းအစီရင်ခံစာထုတ်ပြန်မှုတာဝန်ပေးထားပြီးမြင်ဝတရားပြက်ကွက်သွားပါတယ်။ဒီတော့အတွင်းကုလသမဂ္ဂဒုက္ခသည်ရုံးကအမှုတမ်း4ဦးဟာဇန်နဝါရီလ10ရက်က23ရက်အထိ16ရက်ကွင်းစင်းလေးလာပြီး10ရက်အတွင်းမှာရုပ်ချင်းအစီရင်ခံစာထုတ်ပြန်နိုင်ပါလေ
။မြန်မာအစိုးရစုံစမ်းရေးကော်မရှင်ရက်60အတွင်းမလုပ်နိုင်လို့တက်တန်းထပ်တိုးပေးရတဲ့ကိစ္စကိုကုလသမဂ္ဂအဖွဲ့က26ရက်အတွင်းစုံစမ်းလေ့လာပြီးရုပ်ကြီးအစီရင်ခံစာထုတ်ပြန်တာကိုအစိုးရစုံစမ်းရေးကော်မရှင်ကစစ်ဆေးနေတယ်လို့ဖေဖော်ဝါရီလ10ရက်နေ့ထုတ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ကဖော်ပြပါတယ်။စွပ်စွဲတဲ့အတိုင်းပြည်မှုကျူးလွန်တဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်အရေးယူမယ်လို့ဖော်ပြပါတယ်။ဘင်္ဂလီရိုဟင်ဂျာ200ကျော်ရဲ့တက်တည်ထွက်ချက်အသေးစိတ်ကိုဖော်ပြတဲ့ကုလသမဂ္ဂရုပ်ကြီးအစီရင်ခံစာကို NLD အစိုးရလက်မခံနိုင်ဘူးဆိုတာကိုတော်ဝိုက်တဲ့နီးနဲ့အကြောင်းပြန်လိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကဒါကာမြို့မှာကျင်းပတဲ့အစည်းအဝေးမှာလည်းမြန်မာကိုယ်စားလှယ်ကလက်မခံနိုင်ကြောင်းမြင်းဆိုခဲ့ပါတယ်
။ဘင်္ဂလီရိုဟင်ဂျာကိစ္စမှာဝါဒပြန်လုပ်ကြံတဲ့သတင်းနဲ့သတင်းမှားတွေရဲ့ဒဏ်ကိုဗမာအစိုးရခံနေရတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ရိုဟင်ဂျာကိစ္စကိုနိုင်ငံခြားစာနယ်ဇင်းအချို့ကထင်သလိုလုပ်ကြံပုံကြီးချက်တာရှိတယ်လို့ပြပရောက်ရိုဟင်ဂျာကလည်းတစ်ဖက်သားထိုးနဲ့တိုက်ခိုက်ရေးသားတာတွေရှိပါလေ။ဒါပေမဲ့အစိုးရဟာကိုလုံးစရာရှိတာတွေကိုတိတ်ခါရှိရှိလုပ်ကင်ပြီးအချိန်မီအစီရင်ခံစာထုတ်နိုင်ရင်ဝါဒပြန်တာတွေကိုခရုစိုက်စရာမလိုပါဘူး။တလို့မလုပ်နိုင်မဲ့သူများရေးတဲ့အစီရင်ခံစာကိုအမြဲတမ်းညှင်းဆုံနေရတဲ့အဆင့်ကမတက်နိုင်ရင်ကြားလေယုံရခက်လေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကိုယ်စားလှယ်ရန်ဟီလီကဇန်နဝါရီလ20ရက်နေ့ကမှတ်ချက်ချသွားပါလေ။ဒုသမရဦးမြင့်စွေကောင်းဆောင်တဲ့စုံစမ်းရေးမရှင်နဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့စုံစမ်းမှုတွေဟာထွက်ပြီးသားအစီရင်ခံစာတွေကိုတုံ့ပြန်မှုသာယူရတာမို့အပြည်ပြည်ဆိုင်ရာကယုံကြည်ပါမလားဆိုတာတန်မြတ်ရှိစရာဖြစ်နေပါတယ်။ပြည်ကြားလွတ်လပ်ပြီးသိက္ခာရှိတဲ့ကော်မရှင်ကသာဓမ္မဒိဋ္ဌန်ကြကြစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။ဘင်္ဂလီလူညာပြဿနာဟာပြည်လည်နိုင်မှုနေနေသားသာအစီရင်ခံစာရေးတဲ့ကိစ္စမှတောင်အကြီးအကျယ်အငင်းပွားနေရပါတယ်ခင်ဗျာ။